အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာနေထိုင်သူတွေအနေနဲ့ COVID-19 ကပ်ရောဂါရှိမရှိဆိုတာကိုစေးဆိုင်နေမှာမချခင်စစ်နိုင်တော့မှာဖြစ်တယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကပြောလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးဖို့အတွက်စေးဆိုင်9,000ကိုခွင့်ပြုသွားမှာဖြစ်ပြီးတော့တနေ့ကိုစမ်းသပ်မှုပေါင်း4,000လောက်လုပ်နိုင်ဖို့ရည်မှန်းထားတယ်လို့အန်ဒရူးကိုမိုကပြောပါတယ်။ဒါပြင်နယူးယောက်မြို့ကစစ်ရုံ၄ခုမှာအလုပ်လုပ်နေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့ဗိုင်းရပ်စ်ကိုခုခံနိုင်တဲ့ကိုယ်ခံအားရှိမရှိဆိုတာကိုလည်းစမ်းသပ်စစ်ဆေးခွင့်ရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နိုင်ငံတော်ကယောဂါကူးစက်ခံသူ 9,300 ကျော်ရှိပြီးသေဆုံးသူ 9,300 ကျော်ရှိပါတယ်။နယူးယောက်မြို့မှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ 18,000 ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲခန္ဓာကိုယ်အတွင်းကိုယ်ခံအားပဋိစီဘွားပစ္စည်းတွေကြောင့် COVID-19 ယောဂါပျောက်ကင်းသွားတဲ့သူတွေအနေနဲ့နောက်တစ်ချိန်ကိုရိုနာဗိုင်းရပ်စ်ကူးစက်မခံရဘူးလို့ပြောနိုင်တဲ့သက်သေအထောက်အထားဘာမှမရှိဘူးလို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။ကမ္ဘာ့ဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ9,300ကျော်သွားပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက9,000ကျော်ရှိပြီဖြစ်ပါတယ်ခင်ဗျာ။